မြန်မာနိုင်ငံအပါအဝင်ယူကရိန်းဆူဒန်ဂါဇာစတဲ့လက်နက်ကိုင်ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာနိုင်ငံတကာဥပဒေကိုမျက်ကွယ်ပြုနေတဲ့လုပ်ရက်တွေကြောင့်ကမ္ဘာကြီးရဲ့ဘေးကင်းလုံခြုံမှုကိုချိန်ချောက်လာနေတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကဒီကနေ့ဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးဖွင့်ပွဲမှာအခုလိုသတိပေးပြောဆိုသွားပါတယ်
။ The rule of law and rules of war are being undermined.From Ukraine to Sudan to Myanmar, Democratic Republic of the Congo.
ကုလသမဂ္ဂပြောပြသွားတာကတော့ဥပဒေစိုးမိုးမှုတွေကိုမထီမဲ့မြင်ပြလာနေတယ်။ Ukraine ကနေပြီးတော့ Sudan နောက် Myanmar နောက် Congo Democratic သမ္မတနိုင်ငံကနေ Gaza အထိပဋိပက္ခတွေထဲမှာပါဝင်နေတဲ့အဖွဲ့အစည်းတွေကနိုင်ငံတကာဥပဒေတွေကိုမျက်ကွယ်ပြုနေတယ်။နောက် Geneva သဘောတူညီချက်တွေနဲ့ကုလသမဂ္ဂ Brainin စာတမ်းတွေကိုမတိကျိုးကျုံပြုနေပါတယ်ဆိုပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်Antonio Guterres ကပြောဆိုသွားတာဖြစ်ပါတယ်။ Ukraine ကိုရုရှားတို့ကျူးကျော်မှုနောက်ပြီးတော့ Gaza ပြည်ပခရေးမှာကုလသမဂ္ဂလုံခြုံရေးကောင်စီအတွင်းမှာညီညွတ်မှုမရှိတာကိုထောက်ပြပြီးတော့ညီညီညွတ်ညွတ်မဖြေရှင်းနိုင်မှုဆိုရင်လုံခြုံရေးကောင်စီရဲ့လုပ်ပိုင်ခွင့်အာဏာကိုထိခိုက်စေတဲ့အကြောင်းအတွင်းမှုချုပ်ကပြောဆိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီး Volker Turk ကတော့ကမ္ဘာတဝက်မအောင်မြင်တဲ့မူဝါဒတွေကြားမှာကုလသမဂ္ဂကိုတစားကံလုပ်ပြီးတော့အတုံးချနေတာလားဖြစ်ပြီးတော့လိမ့်လဲလှည့်ဖြားတဲ့ဝါဒဖြန့်ချီရေးတွေမှာမိုးချိုးလွှဲတစ်ခုလိုမျိုးအတုံးချခံရတယ်ဆိုပြီးတော့ဝေဖန်ပြောဆိုသွားပါတယ်။ကုလသမဂ္ဂအနေနဲ့ထိရောက်အောင်လုပ်ခွင့်မရတဲ့အခြေအနေမှာမြန်မာနိုင်ငံအပါအဝင်အကြက်တဲတွေနဲ့ချွတ်ချွတ်ဝဝရင်ဆိုင်နေရတဲ့နေရာတွေကပြည်သူတွေရဲ့နာကျင်ထိခိုက်နေရတဲ့အဖြစ်ကိုလည်းဥပမာပေးပြောဆိုသွားပါတယ်ရှင်။